ီးရီးယားနိုင်ငံကမော်တာနဲ့ပစ်ခတ်မှုကြောင့်တူရကီရဲ့တပ်9ယောက်သေဆုံးခဲ့တာကိုလက်တုံ့ပြန်တဲ့အနေနဲ့စီးရီးယားနိုင်ငံကပြစ်မှတ်တွေကိုစစ်တပ်ကတိုက်ခတ်ခဲ့တဲ့အကြောင်းတူရကီနိုင်ငံကပြောပါတယ်။တူရကီနေဆက်မြို့ဖြစ်တဲ့အကာကလေးကိုတိုက်ခတ်ခံခဲ့ရပြီးချက်ချင်းဆိုသလိုရေဒါကနေထောက်လန်းတွေ့ရှိတဲ့ပြစ်မှတ်တွေကိုတူရကီနေဆက်ကလုံခြုံရေးတပ်တွေမနေ့တုန်းကပြန်လည်ပစ်ခတ်ခဲ့တာလို့တူရကီဝန်ကြီးချုပ်ရီဆက်တာယက်အာဒိုဂန်ရဲ့ယုံကပြောပါတယ်။တူရကီအနေနဲ့နိုင်ငံကစီးမင်းနေတိုင်လိုင်းနာဆောင်ရွက်ခဲ့ပြီးအမျိုးသားလုံခြုံရေးကိုထိပါတဲ့စီးရီးယားရဲ့ရန်စတဲ့လုပ်ရက်တွေကိုဆက်လက်တုံ့ပြန်သွားမယ်လို့လည်းတူရကီဝန်ကြီးချုပ်ကပြောခဲ့တာပါတက္ကသမုနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံရဲ့ဝန်ကြီးဟီလာရီကလင်တန်ကပြစ်တင်ရှုတ်ချလိုက်တယ်လို့ကုလသမဂ္ဂတွင်းရေးမှူးချုပ်ဘန်ကီမွန်ကတော့စီးရီးယားအနေနဲ့အင်းနီချင်းတိုင်းပြည်ရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုလေးစားဖို့လည်းသတိပေးခဲ့တာပါ